ကမ္ဘာ့ဝန်ထမ်းစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာ3သိန်းခွဲကျော်နဲ့အများဆုံးဆန်းကျင်တင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။အခုလို COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေပေမဲ့လည်းဌာနပတ်သက်ပြီးတော့နောက်ထပ်အသစ်ထပ်ဖြည့်ဆို့စရာမရှိဘဲအစိုးရရဲ့အနေနဲ့ဗိုင်းရပ်စ်ကူးစက်မှုအနေနဲ့အကျရောက်နိုင်ဆုံးနဲ့ထိခိုက်မှုရှိနိုင်ဆုံးလူတွေကိုအကာအကွယ်ပေးဖို့လုပ်ရမယ်လို့ WHO ရဲ့အရေးပေါ်ဆိုင်ရာအကြီးအကဲဒေါက်တာမိုက်ကယ်ရိုင်ယန်ကဂျနီဗာမြို့မှာမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ဒီနေ့ရတော့နေစဉ်ကူးစက်မှုအသစ်ရဲ့၃ပုံတစ်ပုံဟာဥရောပတိုက်ကဖြစ်ပြီးတော့ကူးစက်သူ3,900ကျော်ရှိပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာတော့ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ကန့်သတ်မှုအသစ်တွေကိုရှောင်လို့မရနိုင်ပေမဖြစ်မနေချသွားဖို့လိုအပ်ပြီးတော့အသေးစိတ်ကိုရှေ့သတင်းဘက်မှချိန်ညားသွားမယ်လို့လန်ဒန်မြို့တော်ဝန်စတက်ခန်းကပြောပါတယ်။ဆိုမှလည်းဆိုရကအရေးပေါ်အခြေအနေကိုချိန်ညားထားပြီးမဒရစ်မြို့တော်နဲ့အနီးနားတစ်ဝိုက်မှာဒစိမ့်တစ်ပိုင်းအားဖြင့်နဲ့လူတွေကိုပြင်မထွက်ကြဖို့ကန့်သတ်လိုက်ပါတယ်။အီလီနိုင်ငံမှာလည်းမနေ့ကနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုဟာ9,300ကျော်နဲ့သေဆုံးသူ28ယောက်ထပ်ရှိခဲ့တာကြောင့်ကူးစက်မှုအများဆုံးနေ့တွေကတစ်ခုဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာတော့မနေ့ကဗိုင်းရပ်စ်ကူးစက်သူ2,000ကျော်ထပ်တိုးခဲ့တာကြောင့်ဒါဟာဗိုင်းရပ်စ်ကူးစက်မှုစဖြစ်ချိန်ကစပြီးတော့ပထမဆုံးအချိန်တစ်ရက်ထဲမှာ2,000ကျော်သွားခဲ့တာပါ။အလားတူဂျာမနီနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတော်မှကန့်သတ်မှုအသစ်တွေကိုချမှတ်လိုက်တယ်လို့ဝန်ကြီးချုပ်အင်္ဂလာမာကယ်ကပြောပါတယ်။ဂျွန်ဆော့ကင်တက်ကတို့ရဲ့စီးရင်တွေအရတော့ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံရသူ 36.8% ကျော်နဲ့သေဆုံးသူ1,000ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။